မြန်မာစစ်တပ်ရဲ့စစ်ကြောင်းတစ်ခုဟာဒီကနေ့မတ်လ29ရက်နေ့မနက်အစောပိုင်းမှာဆလင်းကြီးမြို့နယ်ကနေမုံရွာဘက်ကိုဥတီပြီးတော့ထွက်လာနေတာကြောင့်ဖြတ်တန်းလာတဲ့ကျေးရွာတွေကဒေသခံပြည်သူအများအပြားထွက်ပြေးတိမ်းရှောင်နေကြရပါတယ်။မြန်မာစစ်ကောင်စီဟာနေမင်းမငိမ့်ချမ်းတဲ့စကိုင်းတိုင်းထဲမှာတကြံပွဲကျင်းပဖို့ရည်ရွယ်ထားတာဖြစ်တာကြောင့်ဒီမတိုင်ခင်မှာလုံခြုံရေးယူဖို့နေမင်းရှင်းလင်းမှုတွေလှုပ်လာနိုင်တယ်လို့ဒေသခံတွေကခန့်မှန်းပါတယ်။အထူးသဖြင့်စကိုင်းတိုင်းထဲကတရုတ်ကျင်းနီစီမံကိန်းဝင်းကျင်တဲ့မုံရွာတဝိုက်မှာစစ်အင်အားတွေထပ်ပြီးတိုးချဲ့နေတာဖြစ်ပါတယ်။ကိုဇော်ဝင်းလိုင်ကပြောပြပေးပါမယ်ရှင်
။ဒီကနေ့မနေ့9နာရီလောက်မှာစကိုင်းတိုင်းဆလင်းကြီးမြို့နယ်ကမုံရွာဘက်ကိုဥတီသွားတဲ့အင်အား100လောက်ရှိတဲ့မြန်မာစစ်တပ်ရဲ့စစ်ကြောင်းကြောင့်ဒေသခံအများအပြားတိမ်းရှောင်ခဲ့ရပါတယ်။စကိုင်းတိုင်းအတွင်းကလက်နက်ကင်အဖွဲ့တွေကတော့ထွက်ပြေးရသူဒေသခံ1000လောက်ရှိနိုင်တယ်လို့ပြောပါတယ်။တရုတ်ကျင်းနီစီမံကိန်းရှိတဲ့ဒီဒေသမှာမတ်လအတွင်းမြန်မာစစ်တပ်ကအင်အားပို့တိုးထားပြီးရွာစဉ်လိုက်လက်ပတ်သွားလာနေကြောင်းမုံရွာပြည်သူကာကွယ်ရေးအဖွဲ့ခေါင်းဆောင်တို့က VOA ကိုပြောပါတယ်အထူးသဖြင့်မုံရွာမြို့ပေါ်မှာကြံပွဲကိုအောင်အောင်မြင်မြင်ကျင်းပနိုင်နေဆိုတာပြဖို့အတွက်စစ်ကောင်စီဘက်ကကြိုးပမ်းနေတာဖြစ်နိုင်ကြောင်းသူကပြောပါတယ
်အရင်ကထက်ပို့ပြီးတော့ကျွန်တော်တို့ဒီကြီးရွာတွေကိုဝင်းနေရတဲ့ပို့ပြီးမိတွေရှို့တယ်လူတွေတက်ခဲ့တယ်ပေါ့နော်ဟိုခုနောက်ပိုင်းမှာခက်ဆိတ်ဆိတ်လေးလောက်လာတာကိုတွေ့ရတယ်မုံရွာမြို့ရဲ့အရှိတ်အချမ်းအနောက်ဘက်ချမ်းတောင်ဘက်ချမ်းအကုန်ပါပဲအကောင်ကိုခက်ချက်ကြီးတွေလောက်တာပေါ့နောက်တစ်ခုကဒိုးရဲ့ဒီစစ်တပ်အင်အားလဲတိုးမြင့်ထားတယ်ပေါ့နော်ဟိုကျွန်တော်တို့ခုနောက်ဆုံးကြားသိရတော့ကျွန်တော်တချံလဲနှီးလာပြီဆိုတော့ဒီမနက်တွေပါလေးပါဟိုစောက်ထားတယ်ပြောတယ်ပေါ့နော်အဲ့ဒီအတွက်ကိုကျွန်တော်တို့ကတော့ဟိုကျွန်တော်တို့ခံမရသလောက်ကတော့ဒီတချံလဲနှီးလာပြီပေါ့နော်ဟိုသူတို့ကလည်းဒီပွဲကိုမဖြစ်မနေလုပ်မယ်ဆိုတော့ဒီနေမရှင်လေးပုံစံမျိုးဝင်လာပ
ါဒီကနေ့ဖြတ်သွားတဲ့စစ်ကြောင်းကတော့ရွာမီးရှို့တာတက်ဖြတ်တာတွေမရှိပဲလက်နဲ့ပြစ်ဖောက်ပြီး6လန်တာမျိုးပဲလုတ်ခဲ့ကြောင်းဒေသခံတူဦးက VOA ကိုပြောပါတယ်နေ့လယ်နာရီလောက်မှာကိုရွာကိုပြန်လာကြကြောင်းဒေသခံတချို့ကပြောပါတယ်ဆလင်းကြီးနဲ့ရင်းမပင်ခရိုင်အောက်ကမြို့နယ်တွေဟာတရုတ်စီမံကိန်းတွေနဲ့နီးနီးကပ်ကပ်ရှိတာကြောင့်မြန်မာစစ်တပ်ရဲ့အနေမြေရှင်းလင်းတာကိုမကြာခဏဆိုသလိုခံနေရပါတယ
်ကျွန်တော်တို့ရွာမှာဆိုရင်တော့တခြားရွာတိတ်ချောင်းလာတဲ့ရွာနှစ်ရွာတော့ရှိတယ်ဗျအဲဒီရွာရဲ့ကျောင်းကြီးရဲ့အဲနောက်ရကံကုန်းကြီးအဲ့နှစ်ရွာကျေးရွာစုပြီးကြေးရတာပေါ့ဒါလည်းရှိရဘူးဆိုရင်တို့အဲ့လိုရွာတွေမှာပတ်သားပြီးတော့အိမ်ကြီးလိုက်မှုရကြ။ဟိုရွာလေးရှိတဲ့များဟာအကုန်ကြီးတာပေါ့။သူတို့ထုံးစံနိုင်တယ်အဲ့လိုမျိုးတိုက်တုံးနေ။သူတို့ကဟိုဝါလည်းမကောက်ဘူးကြ။သူတို့တွေမကောက်ဘူး။သူတို့ရဲ့မျိုးသမီးတွေပါရဲ့ဆီကြ။မျိုးသမီးတွေပါ။အဲ့တော့သူတို့အဲ့ဒီမျိုးသမီးတွေတော့အဝတ်စားပြီးပါရက်ဆက်ကုန်းလိုက်ပြီ။အဲ့လိုမျိုးတော်တော်ဆိုးနေ။တော့တိုင်းဆိုလည်းအဝတ်စားပါများစားကြ။အတော်တော့ခက်ခဲစကြုံရပါ့။
စလင်းကြီးနဲ့ရင်းမပင်မြို့နယ်ကတရုတ်ကျင်းနီစီမံကိန်းတွေကိုကာကွယ်ဖို့အတွက်စစ်တပ်ကအင်အားအများအပြားကိုအခုမှလာတဲ့မှာထပ်ပြီးတိုးချဲ့ထားပါတယ်။စလင်းကြီးမြို့နယ်တဲကလက်ဘရောင်းတောင်မှာကျင်းနီစီမံကိန်းလုပ်နေတဲ့တရုတ်ဝမ်ပေါင်းကုမ္ပဏီဟာမြန်မာစစ်တပ်ကိုဆန္ဒရိက္ခာတွေထောက်ပံ့ပေးနေတယ်လို့လက်နက်ကင်အဖွဲ့တချို့ကထုတ်ပြန်ထားပါတယ်။ဒါကိုသတိပေးတဲ့အနေနဲ့မတ်လ25ရက်မှာဝမ်ပေါင်းကုမ္ပဏီဝင်းတဲကစစ်ကောင်စီရဲ့ကင်းစခန်းတစ်ခုကိုဒရုန်းနဲ့တိုက်ခတ်ခဲ့တယ်လို့စကိုင်းတိုင်းလက်နက်ကင်အဖွဲ့တခုကထုတ်ပြန်ခဲ့ပါတယ်ခင်ဗျာ။